Tamara Donald Trump a pi kwin kwin ya yi pe pe ne amin chin nya che thop pyan pi de naw America ma shwe pyaung chi cha ni tan yi asisin ne Myanmar dukkha de ri yauk la da ma shi de u lo dukkha de ri a ye kun yi saung yet ni tu ri ga pyo ja ba de Tamara ye amin go pi daw su yugan tia yong ga ni pe cha lai pi de naw American naingan atwin go tia naingan ga lu de win yauk la ni ja be me Myanmar dukkha de ri ga lo la nai mu akhet khet de shi ni se phit de lo su ba de a pye song go ko zo win lai ga tin pya pi ba le me khmyar
Tamara Donald Trump ရဲ့အမိန့်ကိုပယ်ချလိုက်တဲ့ Washington ပြည်နယ်တရားသူကြီးရဲ့စီရင်ချက်ကိုတရားရေးဌာနကအယူခံဝင်လာမှာအဲ့ဒီအမှုကိုပြည်ထောင်စုအယူခံတရားရုံးကနှစ်ဖက်လျှောက်လဲချက်တွေကြားနာပြီးတမရရဲ့အမိန့်ကြီးညာချက်ကိုပြီးခဲ့တဲ့ February 6ရက်နေ့ကပယ်ချလိုက်ပြီးတဲ့နောက်မူလကယာယီပိတ်ပင်တဲ့အထက်မှာပါတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံလူတွေနဲ့တခြားနိုင်ငံတွေကဒုက္ခသည်တွေအမေရိကန်ကိုရောက်လာနေကြပေမဲ့လည်းမြန်မာရွှေပြောင်းအခြေချနေထိုင်သူတွေတော့ဒီကြားထဲမှာရောက်လာတာမရှိသေးဘူးလို့ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့အင်ဒီယားနာပြည်နယ်ဖော်ဝဲမြို့ကကုံမျိုးမြင့်ကပြောပါတယ
်မရှိဘူးဗျာအဲ့ဒီ Donald Trump အဲ့ဒီ Executive Order ထွက်လာပြီးတဲ့နောက်ပိုင်းဒီကထက်ရောက်တာတယောက်မှမရှိသူတို့ကအဲ့ဒီ IOM တို့နိုင်ငံတကာကြီးသွားအဖွဲ့တွေရှိကြလား IMO တို့အဲ့ဒီအဖွဲ့တွေကိုနိုင်ကိုအောင်သွားဒီဘက်ကအမေရိကန်ကြီးစင်တဲ့တော့ကသူကဒီဘက်ကပိတ်လိုက်တဲ့ဆိုခါကျတော့သူကစီစဉ်လို့မရအောင်ကျက်သွားတယ်လေအဲ့လိုဟိုဖွဲ့တွေကတက်ပိတ်တာတော့မဟုတ်ဘူးကွာဒီဘက်ကအမေရိကန်အဝယ်မခံတော့ဘူးလို့ပြောလိုက်တဲ့ခါကျတော့သူတို့ကလည်းသူတို့ process တရားလိုက်တချို့ဆိုတပတ်ချက်သိပဲကြာပြီးကမှအဲ့လိုကြီးဖြစ်သွားတော့ခါနောက်တော့ဘလို့ကြာကြာပြန်ဆောင်အောင်ပဲတော့ဒီဘက
်ကိုမင်းမြင့်တို့ပါဝင်ပေါ့ဘလို့သဘောရလဲစီရင်ချက်အပေါ်မှာတရားအယူခံရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာ
အဲ့မဒီမှာတော့ဒုက္ခတွေအများစုကတော့အဓိကတော့ family reunification တွေပေါ့ဗျာမိသားစုပြန်လဲပေါင်းစည်းရေးစုဒါသူတို့တွေပြီးသူအတွက်ကကိုယ်တော်ကတော့ငိုရမလို့လို့ရရမလို့လို့ဖြစ်အခုကအဲ့လိုတရားရုံးကနေပြီးအခုသမရအမေကိုပြန်ပယ်လိုက်တဲ့ပါကျတော့အတန်ကြာတော့ခါသူကလည်းပြုံးလို့ရှင်ရှင်ပြန်ဖြစ်ပြုံးလို့ရှင်ရှင်ပြန်ဖြစ်တယ်ဆိုတော့ပေတာပါမလားဆိုတာမျိုးတန်လျာတော့ကောင်းတော့ဝင
်ထရန့်ကပြောနေတာ twin wedding သူကပြောနေတာအရင်ကိုတေချာကြာကြာနာနာစီစစ်မယ်သူကအချိန်ချင်းပြောနေတာကိုခုလက်ရှိအချိန်အထိဖြစ်နေတဲ့ဒီမြန်မာဒုက္ခသည်တူပေါ့ဗျာဆိုကြပါစို့သူ့ကိုခေါ်တော့မယ်ဆိုရင်သူ့ process ကဘယ်လောက်ကြာတယ်လဲအင်တာဗျူးဘယ်နှခါဝင်ရတယ်လဲသူအဲ့လိုမျိုးတွေကဘယ်လိုရှိလဲဗျာ
အရင်ဆုံးကပေါ့ဗျာယူအန်မှာသွားပြီးတော့ဒုက္ခသည်ဖြစ်နေခင်ဗျားသွားလျှောက်ပါပဲအရင်ဆုံးကဆိုရင်လျှောက်ပြီး UN ကနေခွင့်ပြုတာနဲ့သူကပြီးသွားတယ်ကျွန်တော်တို့ကကြာတော့ဥပမာထိုင်းကိုရောက်လာတယ်မက်ဆော့မရှိတဲ့ UN ရုံးမှာသွားပြီးကျွန်တော်ကသွားပြီးဒုက္ခသည်ပြီးသွားလျှောက်တယ်အဲ့ဒီကနေပြီးတော့တက်မှတ်လိုက်တယ်ဘယ်နည်းနောက်ဆုံးထားပြီးတော့ဘယ်ဒုက္ခသည်စခန်းဝင်မှာဘယ်လူတွေကတော့ဘယ်ဒုက္ခသည်စခန်းဆိုပြီးတော့ဒုက္ခသည်စခန်းနာမည်နဲ့လူနာမည်တွေနဲ့ပါတခါတည်းတွဲပြီးကြည့်ကြပေးတယ်အဲ့ဒါဆိုရင်ကျွန်တော်ကဒုက္ခသည်စခန်းကိုဝင်ရဒုက္ခသည်စခန်းဝင်တော့ဘယ်မှာဒုက္ခတွေကမဖြစ်သေးဘူး PAB လို့ခေါ်တဲ့အဲ့ဒီမှာသူတို့ပြည်နယ်ပေါ့ဗျာပြည်နယ်ဘုတ်ဖွဲ့ရှိတယ်အဲ့ဒီ provincial administration vote ဆိုတာကျွန်တော်တို့ကတော့တက်ခေရင်ဆိုတော့အဲ့တက်ခေရင်ဘုတ်ဖွဲ့ရနေပြီးတော့စီစစ်တယ်စီစစ်ပြီးတော့မှဒီလူကတော့ဒုက္ခတွေပြစ်စီမပြူမယ်ဒီလူတော့မပြူဘူးလို့ဆိုပြီးအဲ့ဒါခါရဲစီစစ်တာအရင်ကတော့ဒုက္ခတွေပြစ်စီစစ်တာ G1 ကစီစစ်တာနောက်ပိုင်း PAB ပေါ်လာတဲ့ခါကျတော့ PAB မှာဆက်ဖွဲ့တာဆိုတာကိုဦးမှာ6ဦးကထိုင်တဦးပဲ G1 ကလူဆိုတော့အဲ့ဒီကိုဦးကနေစီစစ်ပြီးလိုက်တဲ့ခါကျတော့စီစစ်ပြီးတော့မှဘလူကတော့ဒုက္ခတွေပြစ်သတ်မှတ်မယ်ဘသူတော့မသတ်မှတ်ဘူးလို့သူတို့လုံလိုက်တယ်လုံလိုက်တဲ့ခါကျမှဒုက္ခတွေဖြစ်သွားဖြစ်သွားပြီဆိုတဲ့အခါကျတော့အမရစ်ကားတွေပါရမယ်စခန်းထဲမှာတရားဝင်နေထိုင်ခွင့်ရမယ်ဗာညာပေါ့ဗျာအဲ့ဒါပြီးလို့ရှိရင်တခါဆောက်ရတယ်ဗျာဘာလို့ဆောက်ရလဲဆိုတော့ UN ကနေဒုတိယအကြိမ်ပြန်ပြီးတော့ registration ပြန်လာလို့ဆိုတော့အဲ့ဒီမှာ interview တစ်ကြိမ်လုပ်ရတယ်အဲ့တော့ interview ကစုစုပေါင်းပထမဆုံး UN မှာသွားတော့တစ်ကြိမ်ပြီးတော့ PAB နဲ့တစ်ကြိမ်နောက်တစ်ခါ UN နဲ့တစ်ကြိမ်အဲ့ဒီသုံးကြိမ်ပြီးသွားပြီးတော့နိုင်ငံတွေပါလည်းရွေးပြီးသွားဒီလက်ခံမဲ့နိုင်ငံလည်းရပြီဥပမာအမေရိကန်ကကျွန်တော်ကလာမယ်ဆိုရင်အမေရိကန်ကျတော့သူက DHS interview Homeland Security နဲ့သူနဲ့ interview လုပ်သွားပြီးတော့မှသူက okay passive ပါပြီဆိုတော့မှပြီးတော့ပြီးတာဆိုတော့ process ကြီးကျွန်တော်တို့ကဘယ်လောက်ကြာလဲဆို3မိနစ်ဆိုတော့တော့ interview က9ခါလောက်ဝင်တာဟုတ်တယ်
အရင်သမရဗရာကိုဘာမအစိုးရလက်ထက်က2018ခုနှစ်အတွင်းဒုက္ခသည်အရေးအတွက်13,000ခန့်လက်ခံမှုအစီအစဉ်ထားပေမဲ့အဲ့ဒီအရေးအတွက်ကနေ9,000အထိရှော့ချသွားဖို့သမရဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်မှာထည့်သွင်းဖော်ပြထားတာကြောင့်ခင်မွန်းဖြစ်သူမလေးရှားနိုင်ငံကနေအမေရိကန်ကိုအခုနှစ်အစောပိုင်းမှာလာဖို့မူလကအစီအစဉ်ရှိခဲ့ပေမဲ့လက်ရှိအခြေအနေမှာတော့ဘယ်တော့လာခွင့်ရမယ်ဆိုတာအတိအကျမသိနိုင်ဘူးဖြစ်နေတယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာနေထိုင်တဲ့မတ်ခိုင်စာကပြောပါတယ်
အခုက refugee တို့သူတို့ပေးမဝင်သေးဘူးလေဟိုဟိုတသိန်းခွဲခေါ်ရမယ်တဲ့ခေါ်ရမယ်ထင်မှာခု9,000ပဲခေါ်မယ်ပေါ့နော် short ချလိုက်တယ်ဆိုတော့အဲ့ညမှာသူပါချင်လဲပါမယ်မပါချင်လဲမပါဘူးပေါ့နော်ဟိုညမကလည်း agency ကဖုန်းဆက်ထားတယ်ပေါ့နော်သူကတလာပိုင်းနေ၄လပိုင်းဒီကိုရောက်မယ်လို့ပြောထားတယ်အခု18ရက်နေ့မှ သူတို့အသေးစားတင်းတီးကြရမယ်ဆိုတော့အဲ့ကြမှာပဲညီမတို့သူတို့ပြန်ဆက်တယ်လို့ရမယ်ပေါ့နော်
။တမရထရန့်ကသူ့ရဲ့ပထမအမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်မူလကတရားရုံးချုပ်မှာအယူခံဝင်မယ်ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့အခုအချိန်မှာတော့တရားရုံးကလက်ခံနိုင်မဲ့တမရအမိန့်ကြေညာချက်အစ်စ်တစ်ခုမကြခင်ထုတ်ပြန်မှုစီစဉ်နေကြောင်းတမရထရန့်ကပြောပါတယ်ခင်ဗျာ။